မြန်မာနိုင်ငံရဲ့အခြေတည်ဆလွတ်တော်ဟာလူများမျှော်လင့်ထားတဲ့ပို့ပြီးတော့အင်အားပြည့်ဝပြီးဩဇာတက်ရောက်မှုရှိတဲ့ဆိုတာသက်သေပြနေပေမဲ့တိုင်းပြည်ရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲမှုတွေအပြည့်အဝဖြစ်ထွန်းလာဖို့အတွက်လိုအပ်တဲ့ဥပဒေတွေကိုထိထိရောက်ရောက်ပြဋ္ဌာန်းနိုင်ဖို့မှာတော့အဖွဲ့အစည်းလုံထုံလုံနီးဆိုင်ရာလုံနိုင်စွမ်းရည်အကန့်အသတ်တွေကြီးကြီးမားမားရှိနေကြုံပဲလို့နိုင်ငံတကာပြည်ပခလေးလာရေးအဖွဲ့ ICG ကနောက်ဆုံးထုတ်ပြန်တဲ့အစီအခံစာမှာဖော်ပြထားပါတယ်။အသွင်ကူးပြောင်းကာလဒီမြမလွတ်တော်အပေါ်ရန်လေးလာတုံးသက်ပြီးဥပဒေတွေပြဋ္ဌာန်းဖို့မဟုတ်ဆိုတဲ့ခေါင်းစဉ်ပေးထားတဲ့ဒီအစီအခံစာထဲမှာနှစ်ပေါင်း90လောက်အတွင်းပထမဆုံးဒီတီးခြားလွတ်လပ်တဲ့အဖွဲ့အစည်းတစ်ခုအဖြစ်ထွက်ပေါ်လာခဲ့တဲ့2011ခုနှစ်ကဖွဲ့စည်းလိုက်တဲ့မြမလွတ်တော်နဲ့ပတ်သက်ပြီးတော့လေးလာတုံးသက်ထားတာဖြစ်ပါတယ်။အမျိုးသားလွတ်တော်နဲ့ပြည်ထောင်စုလွတ်တော်နှစ်ရက်စလုံးဟာဒီမိုကရေစီအသွင်ကူးပြောင်းရေးကာလအတွင်းမှာအောင်မြင်မှုတွေပြနိုင်ခဲ့တယ်လို့အရေးကြီးတဲ့အခမ်းအနားမှာရပ်တည်ခဲ့ပေမဲ့လို့တင့်လျော်ပြီးဒီမိုကရေစီပြည့်ဝတဲ့ဥပဒေတွေပြဋ္ဌာန်းနိုင်ဖို့အတွက်ရုန်းကန်ကြိုးစားနေရတော့မယ်လို့ဒီအစီအခံစာကဖော်ပြထားတာပါတချို့အတည်ပြုလိုက်တဲ့ဥပဒေတွေအရသတင်းမီဒီယာတွေနောက်လူမှုအခြေပြုအဖွဲ့အစည်းတွေအပေါ်ဥပဒေပြုရေးနဲ့အုပ်ချုပ်ရေးအပိုင်းနှစ်ဖက်စလုံးကထိန်းချုပ်ဖို့ကြိုးစားနေစေဆိုပြီးတော့ဆွေးနွေးမှုတွေလည်းရှိနေပါတယ်လွတ်လပ်စွာစီယုံွေစီတန်းလှည့်လည်ခွင့်တွေကိုထိန်းချုပ်တဲ့ဥပဒေတွေဆိုပြီးတော့လည်းဝေဖန်မှုတချို့ရှိနေတာပါလွတ်တော်မတ်တွေရဲ့လုပ်ငန်းဆောင်တာတွေအောင်မြင်အောင်ဥပဒေတွေထိထိရောက်ရောက်အကောင့်ထဲဖော်နိုင်အောင်နောက်အသင်းပင်အဖွဲ့အစည်းနဲ့လုံထုံးလုံနည်းတွေခိုင်မာလာဖို့အတွက်ရင်းနှီးပံ့ပိုးဖို့လိုအပ်တယ်လို့လောက်ကိုင်းနိုင်စွမ်းရည်မြင့်တင်ရေးအတွက်ကူညီဖို့လိုအပ်တဲ့အကြောင်း ICG ဒီပြည်ပခလေးလာရေးအဖွဲ့ရဲ့မူဝါဒရေးရာအခြေအကဲကလည်းပြောဆိုထားပါတယ်ရှင်